ကချင်ပြည်နယ်ဗမော်ဘက်မှာကိုဗစ် -19 ကူးစက်သူတွေများပြားလာနေတဲ့သတင်းကိုလည်းတင်ပြပေးကြပါရစေ။ကချင်ပြည်နယ်ဗမော်မြို့အတွင်းရောဘတ်နှစ်ချင်းခရီးယံမိဘမဲ့ဂေဟာကျောင်းမှာကျောင်းသားအများစုနဲ့ဝန်ထမ်းတချို့မှကိုဗစ်ရောဂါပိုးစစ်ဆေးတွေ့ရှိပါရတယ်။ရောဂါပိုးတွေ့ရှိထားတဲ့သူတွေကိုသီးသန့်ခွဲထားတယ်လို့ဘာသာရေးခေါင်းဆောင်တွေကပြောပါရတယ်။ဒီမိဘမဲ့ဂေဟာကျောင်းဟာရောဘတ်စစ်ဆောင်စခန်းထဲမှာရှိတာကြောင့်စစ်ဆောင်ပြည်သူတွေရောဂါကူးစက်ခံရမှာကိုလည်းစိုးရိမ်မှုတွေရှိနေပါတယ်။ဒီအကြောင်း VOA သတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါရတယ်။
ပမော်မြို့ပင်စင်ကုန်းရက်ွက်ရောဘတ်နှစ်ချင်းခရီးယားမိဘမဲ့ဂေဟာကျောင်းမှာကျောင်းသားများစုနဲ့ဝန်ထမ်းတို့ကိုဗစ် -19 ရောဂါကူးစက်ခံရကြောင်းစစ်ဆေးတွေ့ရှိခဲ့တယ်လို့ပမော်ခရိုင်စုံနယ်နှစ်ချင်းခရီးယားလူမှုဖွံ့ဖြိုးရေးဌာနတာဝန်ခံဦးထိန်မန်တော်ကပြောပါတယ
်။လူရဲအပတ်မှာဟောတာအုပ်နဲ့တမီးနေရောက်၃ရောက်ဖြားတာပေါ့ဖြားစီကန်တပြပြတော့ဘယ်ဆက်နဲ့ဖြစ်လဲတော့မသိဘူး။အဲ့ဒါ positive ပြတာပေါ့ပြပြီးအဲ့နောက်နေ့မှာပဲအဲ့ positive ကျတဲ့ကလေးအပြတ်ဆုံးသွားတာဒီနေ့ဆုံးလာလားရေရွတ်ကိုဒီဒီဆုံးလာလားစတန်ကျောင်းသားပေါ့စနေနေ့ငားနေ့ပေါ့ခုအဲ့နောက်ပိုင်းမှာသူတို့အချင်းချင်းစစ်တယ်ပြီးမှ positive ရှိတဲ့လူတွေကသူစုပေါင်း49ယောက်တဲ့မင်းကလေး19ယောက်ယောက်ျားလေး28ယောက်ဝန်ထမ်း9ယောက်ပေါ့
ယောဂဘိုးတွေ့ရှိလူနာတွေကိုတီးတန့်ခွဲထားပြီးကုသနေတယ်လို့ပြောပါတယ်
တော့ကစစ်ကြည့်လိုက်တော့ positive ပြတဲ့လူတွေကျွန်တော်တို့တက်တက်ခွဲထားတဲ့ဒီမှာသူတို့ဒီအေးအစားပုံမှန်ဖြစ်အောင်လုပ်ကြည့်စင်ထားပါဗျာတကယ်လို့ချားကြည့်လာတော့ကျွန်တော်တို့တက်ဆိုင်ရာစီးရုံတွေတော့ကျွန်တော်တို့ပို့ဖို့တော့ကြည့်စင်ထားပါတယ
်ဇူလိုင်လကုန်မှာရောဘတ်နှစ်ချင်းခရီးယာမိဘမဲ့ကျောင်းမှာကိုဗစ်ရောဂါတန်ရရှိလူနာသူတေဆုံးခဲ့ပြီးကျောင်းကိုစစ်ဆေးခဲ့ရမှာတော့ကိုဗစ်လူနာတွေကိုတွေ့ရှိခဲ့တာပါဒီမိဘမဲ့ကေဟာကျောင်းဟာရောဘတ်စစ်ဆောင်စခန်းကြီးမှာရှိနေတာကြောင့်ယောဂကုသမှာစိုးရိမ်နေရတယ်လို့ကာကွယ်မှုတွေလှုပ်ဆောင်ထားတယ်လို့ဗမော်ခရိုင်စုံနယ်နှစ်ချင်းခရီးယံလူမှုဖွံ့ဖြိုးရေးဌာနတာဝန်ခံဦးထိန်မန်တော်ကပြောပါတယ
်စစ်ဆောင်တွေလည်းအပြင်ထွက်နေလို့တော့တော့ဘာလို့ကချထားတာပေါ့ဝင်ထဲမှာစီးချမ်းမလို့အဲ့လိုရှိမထွက်အောင်ကမှခန်းနေပြီးတော့အဲ့လိုချစ်ချထားတာပေါ့ဗျာနော်ရောဘတ်စုံခန်းမှာ3000ကျော်လောက်ရှိတယ်3000ကျော်600လောက်ရှိတ
ယ်ရောဘတ်စစ်ဆောင်စခန်းမှာရှိတဲ့စစ်ဘေးရှောင်တွေဟာ2013ခုနှစ်ကမြန်မာစစ်တပ်နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIA တို့တကြောပြန်တိုက်ပွဲတွေမှာနေရာကနေတင်းချောင်နေကြရတာပါလက်ရှိပမောမိုးမောင်မြို့နယ်တွင်မှာတိုက်ပွဲတွေဆက်လက်ရှိနေတာကြောင့်စစ်ဘေးရှောင်တွေနေရပြန်ဖို့အခက်အခဲရှိနေစေအခြေအနေမှာရှိနေပါတယ်ခင်ဗျာ